2018 ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲတွေမကြာခင်မိနစ်ပိုင်းအတွင်းမှာစတင်တော့မှာဖြစ်ပါတယ်။အခုအတန်လွင့်နေတဲ့အချိန်မှာတော့အင်ရှင်ရုရှားနိုင်ငံရဲ့မြို့တော်မော်စကိုမှာဖွင့်ပွဲအခမ်းအနားကိုကျင်းပပြုလုပ်နေပါပြီ။ပွဲဥတဲ့အဖြစ်အုပ်စုအေကအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျအသင်းတို့ကစားကြမှာဖြစ်ပါတယ်။ပွဲစဉ်တွေအတွက်အမေရိကန်ဒေါ်လာ13ဘီလီယံအကုန်ကြခံပြင်ဆင်ထားတဲ့ရုရှားအစိုးရကတော့ပြိုင်ပွဲကျင်းပမယ့်မြို့ကြီး17မြို့လုံးမှာလုံခြုံရေးတွေကိုအထူးတင်းကျပ်ထားပါတယ်။ပွဲကြီးပြည်သက်တွေကစူပူတဲ့သူတွေရှိလာရင်ထိမ့်သိမ့်ဖို့နဲ့တခြားလုံခြုံရေးရာချင်းချောက်မှုတွေရှိလာရင်ကင်တွယ်ဖို့လုံခြုံရေးတပ်ဖွဲ့တွေဖြန့်ချထားပါတယ်။မော်စကိုမြို့တော်ရင်ပြင်နေတဲ့တခြားအထင်ကရနေရာတွေမှာကင်းလက်တပ်ဖွဲ့တွေရှိနေသလိုမြို့တွင်းဗူဒာယုံမှာလည်းလုံခြုံရေးတပ်ဖွဲ့တွေကိုတွေ့ရပါတယ်။ဘောလုံးပွဲတွေမှာရုရှားအသင်းအားပေးသူတွေဘက်ကအကြမ်းဖက်ရန်ဖြစ်ခဲ့မှုတဲ့အစဉ်အလာတွေရှိခဲ့ပါတယ်။မနေ့ကတောက်ကြံနေကမ္ဘာဖလားပွဲစဉ်တွေမှာတော့အုပ်စု A ကအီဂျစ်နဲ့ဥရုဂွေးအုပ်စု B ကမော်ရိုကိုနဲ့အီရန်အပြင်အုပ်စု B ကစပိန်နဲ့ပေါ်တူဂီအသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်